တရုတ်ဒုတိယသမ္မတရှီဂျင်ပင်ရဲ့အခြေအနေနဲ့ပတ်သက်ပြီးဘယ်လိုသတင်းအချက်အလက်မျိုးမှမရပါဘူးလို့တရုတ်နိုင်ငံသားရေးဌာနကပြောလိုက်ပါတယ်။နိုင်ငံသားဧည့်သည်တွေနဲ့တွေ့ဆုံပွဲတွေမှာဒုတိယသမ္မတမပါတဲ့အတွက်သူ့ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးခံမှန်းပြောဆိုတာတွေထွက်နေကြတာပါ။အများပြည်သူမြင်ကွင်းရှိမှာဒုတိယသမ္မတရှီကိုမမြင်ရတာ10ရက်ကျော်ကြာလာပြီးတဲ့နောက်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကအင်္ဂါနေ့မှာပဲအဲ့ဒီလိုပြောခဲ့တာပါ။ဒီနေ့နှောင်းမင်းကြရင်လို့ဖို့ရှိတဲ့10နှစ်တကြိမ်ခေါင်းဆောင်ပိုင်းအပြောင်းအလဲမှာရှီဟာတရုတ်နိုင်ငံရဲ့သမ္မတအသစ်ဖြစ်လာလိမ့်မယ်လို့ခန့်မှန်းထားကြတာပါ။တနင်္လာနေ့ကဘေကျင်းမြို့တော်မှာဒိမတ်ဝန်ကြီးချုပ် Hell Thorning Schmidt နဲ့တွေ့ဆုံမှုစီစဉ်ထားတဲ့ပွဲကို Mr. Xi မတက်ရောက်ခဲ့ပါဘူး။အမေရိကန်နိုင်ငံသားဝန်ကြီး Hillary Clinton, စင်ကာပူဝန်ကြီးချုပ် Lee Hsien Loong တို့နဲ့ပြီးခဲ့တဲ့သတင်းပတ်ကတွေ့ဆုံမှုစီစဉ်ထားတာတွေကိုလည်းပယ်ဖျက်ခဲ့ပါတယ်။တရုတ်ခေါင်းဆောင်တွေရဲ့အဲ့ဒီလိုအစီအစဉ်အပြောင်းအလဲတွေဟာဖြစ်လေဖြစ်တာမရှိပါဘူး။တရုတ်ခေါင်းဆောင်တွေနဲ့ပြပတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးတဲ့အစီအစဉ်တွေကိုပုံမှန်အပြင်ကြိုတင်ပြီးတော့စနစ်တကျစီစဉ်ထားလိမ့်ရှိပါတယ်။